ရုရှားနိုင်ငံမော်စကိုမြို့တော်နီးမှာလူ82ဦးလိုက်ပါလာတဲ့ရုရှားခီးတဲ့တင်လေရင်တစင်းပြစ်ချခဲ့တယ်လို့ရုရှားတာဝန်ခံအရာရှိတွေကတင်းငွေနယ်နီးမှာပြောကြားခဲ့ပါတယ်။ခီးတဲ့65ဦးနဲ့လေရင်အမှုတန်း6ဦးလိုက်ပါသွားတာဖြစ်ပြီးသူတို့အားလုံးအသက်ဆုံးရှုံးခဲ့ရတယ်လို့ရုရှားကူးတန်းသွားလာရေးဆိုင်ရာစုံစမ်းရေးရုံးကကြေညာချက်ထုတ်ပြန်ပြောဆိုတာပါ။တေဆုံးသူတွေထဲမှာကလေးငယ်3ဦးပါဝင်နေတယ်လို့လည်းပြောပါတယ်။တက်တန်း9နှစ်ရှိနေပြီဖြစ်တဲ့ဒီလင်းဟာရုရှားရဲ့ဒုတိယအကြီးဆုံးလေဆိပ်ဖြစ်တဲ့ဒိုမိုဒီဒိုဗိုကနေစတင်ပြန်တန်းခဲ့ပြီးမိနစ်ပိုင်းအတွင်းမှာပဲရေဒါကနေပျောက်သွားကြောင်းပြတ်မကျခင်နောက်ဆုံးအချိန်ပိုင်းတွင်မှလင်းဟာတမိနစ်ကိုမီတာ6900အရှိန်နဲ့ထိုးကြတာဖြစ်ကြောင်းလင်းပြန်တမ်းမှုတွေကိုခြေရခန့်တဲ့ Flight Radar 24ကဖော်ပြထားပါတယ်။ဆာရာတော့လေကြောင်းလိုင်းကနေစီမံခန့်ခွဲတဲ့ DAN 148လေယာဉ်ဂျက်လေယာဉ်ဟာမြို့တော်မော်စကိုရဲ့အကြီးဆုံးလေဆိပ်ဒိုမိုဒီဒိုဗိုကနေဟော့စ်မြို့ကိုအသွာမော်စကိုမြို့ရဲ့အရှိတောင်ဘက်ကီလိုမီတာ80လောက်အကွာကအာဂူနိုဗိုအနီးမှာပြတ်ကျခဲ့တာဖြစ်ပါတယ်။ပြတ်ကျရတဲ့အကြောင်းရင်းကိုတော့အခုချိန်ထိမသိရသေးပါဘူး။လေယာဉ်ပြန်တမ်းမှုမှတ်တမ်းတစ်ခုကိုတွေ့တယ်လို့ရှာဖွေရေးသမားတွေကပြောကြားခဲ့ပေမဲ့အချက်အလက်မှတ်တမ်းလားအသံမှတ်တမ်းလားဆိုတာအခုတည်းကတဲတဲကွက်ကွက်မသိရသေးဘူးလို့ရုရှားသတင်းတွေမှာဖော်ပြကြပါတယ်။